မြန်မာနိုင်ငံအနေနဲ့မက်ခွန်မြို့ဝမ်းဒေသဆိုင်ရာကော်မရှင် MRC မှာအဖွဲ့ဝင်ဖြစ်ပါဝင်ရေးစဉ်းစားသွားမယ်လို့ပြည်နံသမရထရန်တိုင်ခွန်းနဲ့မြို့တော်ဟနွိုင်းမှာတွေ့ဆုံတဲ့သမရဦးထင်ကျော်ကပို့ထုတ်နေမှာပြောကြားလိုက်ပါတယ်။မက်ခွန်မြို့ဝမ်းဒေသတလျှောက်ကရေအေးအမြစ်ကိုမျှဝေတုံးဆွဲရေးနဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုရှိရေးတို့အတွက်ရည်ရွယ်ပြီး1995ခုနှစ်မှာကမ္ဘောဒီးယား၊လာအိုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့က MRC ကိုပူးတော်ဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်။မဲခေါင်မြေရေကိုရေရှည်တည်တံ့ပြီးအကျိုးရှိရှိအသုံးချနိုင်ရေးအထူးသဖြင့် MRC ရဲ့အခြေခံမူပေါင်းတွေနဲ့အညီမဲခေါင်မြေဝမ်းနဲ့ထိတွေ့ဆက်ဆံနေတဲ့အဖွဲ့အစည်းတွေနဲ့တိုးမြင့်ပူးပေါင်းဆောင်ရွက်ကြဖို့မြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကတနိဋ္ဌန်ပြုခဲ့ကြပါတယ်။မြန်မာနဲ့ဗီယက်နမ်နိုင်ငံအကြားစိုက်ပျိုးရေး၊ဘန္တာရေး၊လေကြောင်းပို့ဆောင်ရေး၊ဆက်သွယ်ရေး၊ရေနံနဲ့သဘာဝဓာတ်ငွေ၊ရင်းနှီးမြှုပ်နှံမှုအပါအဝင်ဦးစားပေးဆောင်ရွက်မဲ့ကဏ္ဍ12ခုမှာပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါ့အပြင်အနာဂတ်ကာလတွေမှာနှစ်နိုင်ငံအကြားနိုင်ငံရေးတန်တမာရေးကုံသွဲရေးနဲ့ရင်းနှီးမြှုပ်နှံမှုတပ်ထုတွင်းလုပ်ငန်းနဲ့ကာကွယ်ရေးစတဲ့ကဏ္ဍတွေမှာလည်းတိုးမြင့်ပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြပါတယ်။